ဒီနေ့ရဲ့ဖေဖော်ဝါရီလ15ရက်နေ့ညက19ရက်ပိုင်းနေ့ရဲ့ဖန်စီချင်းကိုခံခဲ့ရတယ်မြို့မြမာသားနဲ့အက်ဒီတာချုပ်ဦးတက်စင်နဲ့ဂျာနယ်တိုက်အုပ်ချုပ်ရေးမှူးတာဝန်ခံဦးစိန်ဝင်းမောင်တို့ကိုသင်ငန်းရုံးရဲစခန်းကနေဒီကနေ့မှာပြည်ထရေးဌာနစစ်ဆေးရေးရုံးကိုခေါ်သွားပြီဖြစ်တယ်လို့မြို့မြမာသားနဲ့တိုက်နေနေ့စက်တဲ့အတိုင်းဝိုင်းကအာရဖေကိုပြောပါတယ်။အခုချိန်ထိမြို့မြမာသားနဲ့အက်ဒီတာချုပ်နဲ့အုပ်ချုပ်ရေးမှူးတာဝန်ခံတွေကိုအာဏာပိုင်တွေဘက်ကဘလို့အကြောင်းကြောင့်အခုလိုဖမ်းဆီးချုပ်နှောင်ထားသလဲဆိုတာမသိရသေးကြောင်းကိုလည်းသူတို့ရဲ့မိသားစုဝင်တွေကပြောပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ည9နာရီခွဲမှာမျိုးမြမာသားနဲ့အက်ဒီတာချုပ်ဦးတက်စင်နဲ့ဦးစိန်ဝင်းမောင်တို့ကိုမျိုးမြမာသားနဲ့အလုတ်တိုက်ရှိရာတင်ငန်းညွတ်မြို့နယ်မှာအာဏာပိုင်တွေကလာရောက်ဖမ်းဆီးခေါ်ဆောင်သွားခြင်းဖြစ်ပါတယ်။သူတို့ကိုလာခေါ်တဲ့အချိန်မှာအရက်ဝင်းနဲ့လူခဏယောက်ရဲတပ်ဖွဲ့ဝင်တယောက်ပါရှိပါတယ်။အက်ဒီတာချုပ်ဖြစ်တဲ့ဦးတက်စင်ကစာသာပေးတောက်ကြပေါင်ပိတ်ရတိုင်းမှာအမြဲယုံမှအိတ်တက်တဲ့သူဖြစ်ပါတယ်။အဲ့ဒီနေ့ကစာဆောင်ဖောင်ပိတ်ရလည်းဖြစ်နေတဲ့အတွက်ရုံးမှာအက်ဒီတာတွေရောသတင်းတောက်တွေပါအကုန်ရှိနေတယ်လို့သိရပါတယ်။ဂျာနယ်တိုက်အလုတ်ခန်းတစ်ခုလုံးကိုလည်းပိုက်စိတ်တိုက်ရှာဖွေသွားတယ်လို့ပြောပါတယ်။ဂျာနယ်တိုက်ကိုဝင်ရောက်ရှာဖွေရမှာတော့မစ္စတာပီနဲရိုရဲ့မြန်မာနိုင်ငံအကြောင်းအစီရင်ခံစာနဲ့စက်တင်ဘာရွှေဝါရောင်မှတ်တမ်းအခွေတွေကိုတွေ့ရှိပြီးရှာဖွေပုံစံနဲ့တင်းစည်းသွားတယ်လို့သိရပါတယ်။အလုတ်တိုက်တွင်ရှာဖွေပြီးတဲ့နောက်အက်ဒီတာချုပ်နဲ့အုပ်ချုပ်ရေးမှူးကိုစစ်ဆေးမေးမြန်းစရာရှိလို့ခဏလိုက်ခဲ့ဖို့ခေါ်သွားပြီးဘယ်အကြောင်းကိုမေးမြန်းဖို့ခေါ်လာလဲဆိုတာကိုတော့ပြောမသွားဘူးလို့မျိုးမြမာဂျာနယ်တိုက်နဲ့နှိစက်တဲ့အတိုင်းဝိုင်းကပြောပါတယ်။ဦးတက်စင်တို့ကိုခေါ်ဆောင်သွားပြီးတနအီခွဲလောက်အကြာမှာတင်ငန်းညွန့်ရဲစခန်းကိုဦးတက်စင်ရဲ့အမျိုးသမီးလိုက်သွားခဲ့ပါတယ်။ဦးတက်စင်မှာအသက်ရှူတက်တဲ့ရောဂါရှိတဲ့အတွက်အမျိုးသမီးကစောင့်နေကြဆေးကိုလိုက်ပေးတဲ့အခါမှာတော့9မိနစ်လောက်တော့တွေးခွင့်ရခဲ့တယ်လို့သိရပါတယ်။ဂျာနယ်အက်ဒီတာချုပ်နဲ့တာဝန်ခံအုပ်ချုပ်ရေးမှူးတို့ကိုသင်ငန်းညွန့်ရဲစခန်းဧကန်းမှာပဲထားပြီးမေးမြန်းနေခဲ့တယ်လို့သိရပါတယ်။ကိုတက်စင်အမျိုးသမီးရဲစခန်းကအပြန်မှာတော့ရဲစခန်းတာဝန်ရှိတဲ့သူတွေကလုံလက်ဆဂျာနယ်လုပ်ငန်းအလုပ်ကိုဆက်လုပ်နေဖို့နဲ့အခုလိုခေါ်ယူမေးမြန်းနေတဲ့အပေါ်အပြင်ပကိုမပြောဖို့မှာလိုက်တယ်လို့မိသားစုနဲ့နှိစက်တဲ့သူတွေကပြောပါတယ်။မျိုးမြမာဂျာနယ်ဟာအပတ်စဉ်တုန်းသတင်းစာနယ်ဖြစ်ပါတယ်။အခုအက်ဒီတာချုပ်မရှိပေမဲ့ဂျာနယ်ထွက်ရက်မှာပုံမှန်ထွက်နိုင်မှုအတွက်ကြံခဲ့တဲ့ဝန်ထမ်းတွေသတင်းတောက်တွေနဲ့ဆက်လက်စီစဉ်နေကြပါတယ်လို့သိရပါတယ်။အခုလိုမြန်မာနိုင်ငံအတွင်းကစာပေမီဒီယာသမားတွေကိုအာဏာပိုင်တွေဘက်ကဇက်တိုက်ဆိုသလိုဖမ်းဆီးနှိပ်ကွပ်နေတဲ့အပေါ်မြန်မာသတင်းသမဂ္ဂကဖေဖော်ဝါရီလ16ရက်နေ့မနေ့ကကြေညာချက်တစောင်းထုတ်ပြန်ခဲ့ပါတယ်။စစ်အစိုးရရဲ့နိုင်ငံတွင်းကမီဒီယာသမားတွေကိုအခုလိုဇက်တိုက်ဖန်စီနှိပ်ကွပ်နေတဲ့အပြင်စာပေစစ်စည်ရေးကနေတစင်ထိန်းချုပ်မှုတွေကြောင့်မြန်မာနိုင်ငံတွင်းစာပေလွတ်လပ်ခွင့်အခွင့်အရေးတွေဆုံးရှုံးနေမှုအပေါ်ကန့်ကွက်ရှုံချပြီးဖန်စီထားတဲ့မီဒီယာသမားတွေကိုအ мян ဆုံးပြန်လွှတ်ပေးဖို့တောင်းဆိုထားတဲ့အချက်တွေပါရှိတဲ့ကြေညာချက်ကိုမြန်မာသတင်းသမဂ္ဂကထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်။